Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်ကနေ2018ခုနှစ် February 20ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတည့်ရက်ထုတ်လွှင့်ပေးနေပါပြီ line to meter 32 40 48တို့ကနေဖတ်ယူနားဆင်နိုင်ကြသလို VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုနောက်ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါဆန်းချမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါလူ18ဦးသေဆုံးခဲ့တဲ့ကြောင်းတွင်တနက်ပစ်ခတ်မှုအပြီးတနက်ဝယ်ယူသူတွေရဲ့ကိုရဲနောက်ခံအချက်လက်ဆက်ရှိမှုကိုပိုးပြီးတင်းကျပ်ဖို့အတွက်သမ္မတထရမ့်ကလုံဆောင်နေပါပြီရှမ်းပြည်နယ်မှာတော့ဒေါ်လာ9တန်းတန်မှုရဲ့ဆေးတွေဖမ်းမိပါတယ်ရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံရခြားအဖွဲ့တွေကစုံစမ်းဆက်ရှိမှုကလွတ်လပ်တရားမျှတလိမ့်မယ်လို့မြန်မာအစိုးရကမယုံကြည်ကြောင်းသမရယုံပြောခွင့်ရဦးစောတိကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးလေ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းလော်တွေတင်ဆက်ပြီးကြားကြရမယ်သတင်းလော်တွေတင်မှာဆိုရင်တော
့ On the Rohingya issue the president praised Bangladesh for its generosity as a host country the president and foreign secretary agreed that the Rohingya
ဒုက္ခသည်ရဲ့ဆန္ဒမပါဘဲနေရရင်းကိုအတင်းပြန်ပို့မဲ့အစီအစဉ်တွေအတွက်ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂအထူးရင်းညီလာခံရဲ့ပြောခွင့်ရသူရဲ့ပြောကြားချက်ဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ငင်းစုစီဆိုတဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေချမှတ်ဖို့အတွက်မျိုးသားလွတ်တော်မှာဆွေးနွေးနေကြရတဲ့ဆိုတဲ့သတင်းနောက်ပြီးတော့ American ဘက်ကနေပြီးတော့အခွန်တိုးကောက်တာတွေမလုပ်ဖို့တရုတ်ဘက်ကတောင်းဆိုလိုက်တဲ့အကြောင်းမြောက်ကိုရီးယားနဲ့ American တို့ရဲ့ကြားစီရေးဆိုင်ရာသဘောထားစတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြအောင်ပါပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ဖလော်ရီဒါအထက်တန်းကျောင်းတစ်ကျောင်းမှာလူပေါင်း18ဦးကိုတနက်နဲ့ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတနက်ဝယ်ယူသူတွေအတွက်နောက်ခံကိုယ်ရေးအချက်လက်တွေကိုတင်းတင်းကြပ်ကြပ်ဆစ်ဆဲဖို့ပြည်ထောင်စုအစိုးရရဲ့စ조사မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထောက်ခံကြောင်းသမ္မတအင်ဂျူကတင်းင်းလာနေမှာပြောပါတယ်။အခုလိုတနက်ဝယ်သူတွေရဲ့နောက်ခံအချက်လက်ဆစ်ဆဲရမှာတိုးတက်လာစီရင်နဲ့ပတ်သက်ပြီးတနက်ကင်ဆာမှုအတွက်ကာလကြာရှည်စွာဆန့်ကျင်နေတဲ့ Connecticut ပြည်နယ် Democratic အထက်လွှတ်တော်မှ Chris Murphy နဲ့အတူပါတီကြီးညှက်စလုံးကသဘောတူမဲ့ဥရေပြဌာန်းရေးအတွက်ဆွေးနွေးဖို့သမ္မတထရမ့်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Texas ပြည်နယ် Republican အထက်လွှတ်တော်မှ John Cornyn နဲ့ပြောကြားခဲ့ကြောင်းသမ္မတအင်ဂျူပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ် Florida Parkland မြို့အထက်တန်းကျောင်းကနေပြီးခဲ့တဲ့နှစ်ကအကြောင်းထုတ်ခံခဲ့တဲ့အသက်16နှစ်ရွယ် Nicholas Cruz ဟာကျောင်းသားလူငယ်14ယောက်နဲ့လူကြီး3ယောက်ကိုတနက်နဲ့ပြစ်ခတ်ကြောင်းဝန်ခံခဲ့ပါတယ်သူဟာတနက်ဝယ်ဖို့နောက်ခံအချက်လက်ဆစ်ဆေးရမှာခွင့်ပြုချက်ရတဲ့အတွက် AR-15 Rifle တနက်ကိုဝယ်ယူခွင့်ရသူပါ Washington DC မှာတော့ Democratic လွှတ်တော်အမတ်တွေကတနက်ဝယ်ယူခွင့်ကိုတင်းတင်းကြပ်ကြပ်ချမှတ်ဖို့မကြာခဏတောင်းဆိုလို့ရှိပေမဲ့ Republican Party ဝင်တွေကဒါဟာ American ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပါတဲ့အချက်ကိုချိုးဖောက်တာဖြစ်ကြောင်းပြောကြားပြီးကန့်ကွက်လေးရှိပါတယ်
။2016ခု American သမ္မတရွေးကောက်ပွဲမှာ Russia ကဝင်ရောက်ဆက်ပတ်တယ်ဆိုတာမဟုတ်ပါဘူးလို့ Russia ဆိုတာကတင်းနာနေတုန်းကငြင်းဆန်လိုက်ပါတယ်။ဆွဆွဲပြောဆိုမှုတွေဟာအခြေမြစ်မရှိဘူးလို့ဆိုရပြောခွင့်ရသူ Dmitry Peskov ကသတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့သလားဆိုတာစုံစမ်းနေတဲ့အမေရိကန်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကရုရှား73ဦးနဲ့ရုရှားပိုင်ဆိုင်မှု3ဦးကိုရွေးကောက်ပွဲကိုအနောက်ရှက်ဖြစ်စေအောင်နဲ့ဒေါ်နယ်ထရမ့်အကျိုးဖြစ်အောင်တရားမဝင်သတင်းချက်လက်တွေဖြန့်ဝေမှုနဲ့တရားစွဲဆိုခဲ့ပြီးတော့ရပ်ပိုင်းကြမှာအခုလိုမျိုးရုရှားဘက်ကတုတ်ပြန်ခဲ့တာပါ။ဆမျက်နာ38မျက်နာပါတဲ့ဆွဆွဲချက်တွေထဲမှာရုရှားပူးပေါင်းကြံစည်သူတွေဟာထရမ့်မဲဆွယ်စီယုံရေးအဖွဲ့ထဲမှာပါဝင်နေသူတွေနဲ့ပူပေါင်းမှုအထောက်ခဲ့တယ်လို့ဆွဆွဲထားပေမဲ့ထရမ့်စီရင်အဖွဲ့ဝင်တဦးတယောက်ကိုမှရုရှားနဲ့ပူပေါင်းကြံစည်မှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတာမပါပါဘူး။ရွေးကောက်ပွဲမှာထရမ့်နိုင်ရအောင်ရုရှားတို့ကကြေကြေပြတ်ပြတ်ဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုပြီးတော့အမေရိကန်ထောက်လိုင်းရေးအတိုင်းအဝန်ကရောအထူးစုံစမ်းစစ်ဆေးမှုမူလကပါကောက်ချက်ချခဲ့ပေမဲ့လည်းသမ္မတထရမ့်ကတော့သူ့နိုင်ရအောင်ရုရှားနဲ့ပေါင်းပြီးတော့လုပ်ခဲ့တာမရှိဘူးလို့အရင်ကတည်းကအလေးနဲ့ပြောကြားခဲ့တာပါ။2016ခုအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်မှုနဲ့ရုရှားလူမျိုးတွေရဲ့ပိုင်ဆိုင်မှုတွေကိုပထမဆုံးချိန်သူဆိုတဲ့အဖွဲ့ကဆွဆွဲချက်တင်ခဲ့တာလည်းဖြစ်ပါလေ
အီရန်နိုင်ငံမှာတင်းနှင်းတွေနဲ့ပြစ်ချခဲ့တဲ့နေရာလေးရင်ပြစ်ချခဲ့တဲ့နေရာကိုအီရန်ကူညီကယ်ဆယ်လုပ်သားတွေရောက်နေပြီလို့အီရန်အစိုးရသတင်းဌာနကမနေ့ကပဲသတင်းထုတ်ပြန်ပါတယ်။လေးရင်ပေါ်ပါသူ65ဦးစလုံးတေဆုံးနေမယ်လို့အီရန်အာဏာပိုင်တွေကယူဆထားတာပါ။လေးရင်ပြစ်ချတဲ့နေရာရာသီဥတုဆိုပြီးတောတောင်ထူထပ်တဲ့နေရာပါ။ဒီနေရာမှာနှင်းမြူတွေထူထပ်နေတဲ့အတွက်ကယ်ဆယ်သမားတွေအစာပိုင်းမှာခက်ကြုံရပါတယ်။လေပြင်းတွေတိုက်တဲ့အတွက်ရဟတ်ရင်လည်းဆင်းလို့မရပါဘူး။ဒီလေးရင်ပြစ်ချမှုကိုစစ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ဆယ်စုနှစ်တွင်နဲ့ချီပြီးနိုင်ငံတကာတန်ခတ်ပိတ်ဆို့မှုချခံနေရတဲ့အီရန်နိုင်ငံကြီးနဲ့လေကြောင်းလိုင်းတွေမှာဟောင်းနှောင်းနေတဲ့လေယာဉ်တွေကိုတုံးနေရပြီးဒီနှစ်ပိုင်းတွင်အတွင်းမတော်တဆမှုတွေတိုးလာနေပါတယ်။နိုင်ငံတွင်းလေယာဉ်တွေကိုပြုပြင်ထိန်းသိမ်းမှုတွေလင်းပစ္စည်းတွေကလည်းဝေမယဖြစ်နေတာပါ
။ဟေတီငလျင်တန်ကယ်ဆယ်လုပ်ငန်းတွေလုံးတဲ့အချိန်မှာဒီလိမ်မိုင်းဆိုင်ရာလက်မခံနိုင်စရာအပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားတဲ့ Oxfam ပရဟိတအဖွဲ့ရဲ့ဝန်ထမ်း3ဦးပေါ်မှာဆွဆွဲခဲ့မှုတွေနဲ့ပတ်သက်ပြီးတော့အဖွဲ့အတွင်းစုံစမ်းစစ်ဆေးနေစဉ်မှာမျက်မြင်သက်သေတွေကိုကိုတိလက်ရောက်ချင်းချောက်ခဲ့တယ်လို့ Britain ခြေစိုက် Oxfam အဖွဲ့ကပြောပါတယ်။ Port-au-Prince မြို့က Oxfam အဆောက်ဦးဝန်ထမ်းမှာ Oxfam ပရဟိတဝန်ထမ်းတွေဟာပြစ်ဒဏ်တွေကိုငြားရန်ပျော်ပါခဲ့တယ်ဆိုတဲ့လောက်ရတဲ့အပါအဝင်ဟေတီနိုင်ငံမှာဖြစ်ခဲ့တဲ့အခြေအနေတွေပါတဲ့2012ခုနှစ်ကအစီရင်ခံစာကိုတင်လာတဲ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီအစီရင်ခံစာရအဖွဲ့အစည်းစုံစမ်းစစ်ဆေးမှုတွေလုပ်နေစဉ်မှာမန်နေဂျာတယောက်ကနောက်ဝန်ထမ်းတဦးကိုပြောပြလိုက်ပြီးတော့နောက်ပိုင်းဆွဆွဲခံထားရသူမတင်က3ယောက်ကအစီရင်ခံစာထဲမှာပြောထားတဲ့မျက်မြင်သက်သေတဦးကိုကိုထိလျောက်ချင်းလျှောက်နှောက်ယှက်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲဒီပြည်ရနဲ့ပတ်သက်ပြီးတော့ဝန်ထမ်း4ယောက်ကိုအလောက်ကနေဖျောက်ပြီးတော့ဖြုတ်ခဲ့ပြီးတော့3ယောက်ကိုနှုတ်ထွက်ခင်ပေးခဲ့ပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
few american တိုင်းကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံရတဲ့ရိုဟင်ဂျာတွေဘေးမတည်ရမခဂုံတိတ်ခါရှိရှိကိုယ်စံနာနဲ့အညီဌာနေပြန်နေရတဲ့လုံခြုံရေးပအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမြန်မာဆွေဘက်ကနေဖြေရှင်းဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာတန်တမန်ဖွဲ့ကတင်းလာနေမှာပဲကြီးညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ Australia, Czech, Denmark, Europa တမကပြင်သစ် Germany, Italy, Netherlands,Norway, Sweden, Turkey နဲ့ American တန်တမန်တွေမြန်မာအစိုးရအစီအစဉ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လည်လက်ခံရေးပြင်ဆင်ထားတာတွေကိုမကြာခင်ရပိုင်းတွင်မှာပဲတွားရောက်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။ Italy နိုင်ငံကိုစားပြုဥရောပပါလီမန်လွှတ်တော်က Mr. Pier Antonio Panzeri ဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါကိုယ်စားလှယ်အဖွဲ့ကလည်းမြန်မာနိုင်ငံကို၅ရက်ကြာခီးစဉ်ဖြစ်တဲ့ February 12ရက်နေ့မှာလာရောက်ခဲ့ကြတာဖြစ်ပြီးရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုတိကျစွာသိနိုင်ရေးအတွက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မတီဖွဲ့စည်းစုံစမ်းဖို့နဲ့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်မှုလိုအပ်ကြောင်းနေပြည်တော်မှာတောက်ချံနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာဆွေအကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးချအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်လို့မြန်မာဆွေအကမယုံကြည်ကြောင်းသမရယုံပြောခွင့်ရဦးစော်ထေးပြောကြားချက်ကို ARD သတင်းမှာဖော်ပြထားပါတယ်။လွတ်လပ်ပြီးတရားမျှတတဲ့စုံစမ်းမှုမျိုးလုပ်ဖို့လာတဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟိလီကိုမြန်မာဆွေအကပူးပေါင်းဆောင်ရွက်ခဲ့ပေမဲ့သူဟာပြောတဲ့အတိုင်းမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေကြုံတွေ့နေရပြီးမြန်မာလူထုအများစုကနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်လို့မယုံကြည်တဲ့အတွက်ဒီလိုလည်းစုံစမ်းစစ်ဆေးဖို့မလိုအပ်ဘူးလို့ထင်မြင်ကြောင်းလည်းဖော်ပြထားပါတယ်။
မလေးရှားနဲ့ထိုင်းနိုင်ငံတွေမှာနိုင်ငံခြားသားအလို့သမားတွေအတွက်သတ်မှတ်ထားတဲ့စီမင်းစီကံချက်တွေပို့ပြီးတော့တင်းကျပ်လာတာကြောင့်အဲ့နိုင်ငံတွေမှာလုတ်ကင်နေကြတဲ့တန်းနဲ့ချီတဲ့အရှိတောင်အရှာနိုင်ငံကရွှေပြောင်းလို့သမားတွေကိုမောင်းထုတ်တယ်လို့ဖြစ်နေပြီးတော့တစ်ဖက်မှာလည်းဒီလိုတင်းကျပ်မှုတွေကြောင့်ဈေးပေါ်တဲ့အလို့သမားတွေရဖို့ခက်ခဲလာတဲ့ကိစ္စလူအားကတွေတက်လာတဲ့ကိစ္စနဲ့အလို့သမားတွေတနေရာကနေတနေရာကိုလွတ်လပ်လပ်သွားလာခွင့်ရဖို့ကိစ္စတွေကိုဖြေရှင်းဖို့လည်းကြုံနေရပါတယ်ထိုင်းနိုင်ငံမှာအလို့သမားဆိုင်ရာတင်းကျပ်မှုတွေကိုပြီးခဲ့တဲ့နေဇွန်လကစပြီးတော့ကောင်တက်ပေါ်ခဲ့ပါတယ်အာဆီယံနိုင်ငံတွေမှာ2015ခုနှစ်မှာတုန်းကရွှေပြောင်းလို့တော့ဥယျာ 6.9 သန်းရှိတယ်လို့ကုလသမဂ္ဂကတွက်ထားပါတယ်အဲ့ထက်မှာ80ရာခိုင်နှုန်းတနည်းအားဖြင့်လို့တမ 5.3 သန်းကထိုင်းနဲ့မလေးရှားနိုင်ငံတွေမှာရှိနေပါတယ်အဲ့ဒီနိုင်ငံကတရားဝင်နိုင်ငံသားလို့တမတွေနဲ့ပတ်သက်ပြီးတော့နှစ်တော်များမသိချင်အောင်ဆောင်ခဲ့တာပါအခုနောက်ပိုင်းမှာတော့တင်းကျပ်မှုတွေလောက်လာခဲ့ပြီးတော့မလေးရှားမှာဆိုရင်ယာယီနေတိုင်ခွင့်မတ်ပုံတင်နဲ့တရားဝင်နိုင်ငံ နိုင်ငံသားလူသမားတတ်မှတ်ပြီးတဲ့လူက2သိန်းအောင်မရှိလို့ဂျန်တဲ့လူသမားတွေအတွက်ဖမ်းခံရမလားဆိုပြီးတော့စိုးရိမ်နေပါတယ်။တရားမဝင်လူသမားနှိမ်နှင်းရေးလှုပ်ဆောင်မှုတွေကြောင့်မလေးရှားနဲ့ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းလူသမား2သန်းလောက်ဟာတရားမဝင်လူသမားတွေအဖြစ်တတ်မှတ်ခံရတဲ့အခြေအနေမှာရှိနေပါတယ်။မြန်မာနိုင်ငံကလည်းတန်းနဲ့ချီတဲ့လူသမားတွေထိုင်းနဲ့မလေးရှားနိုင်ငံတွေမှာတရားဝင်ရောတရားမဝင်တဲ့နှီးနေနေပါလောက်ကန်နေကြတာပါ။
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွေကမူရစီဝါထုတ်လုပ်နေတဲ့စခန်းတွေကိုဝင်ရောက်ဆင်းနှင်းမှုတွေကနေဒေါ်လာ9သန်းတန်ဖိုးရှိတဲ့မူရစီဝါတွေ၊ဆေးပြားတွေနဲ့ဆက်ကရီယာတွေကိုဖမ်းဆီးရမိတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ပါတယ်။မြန်မာတပ်သားတွေနဲ့ဒေသမူရစီဝါနှိမ်နှင်းရဲရာရှိတွေဟာကုတ်ခိုင်မြို့နယ်လွိုင်ခမ်းရွာနာမှာရှိတဲ့မောင်ခိုမူရစီထုတ်လုပ်နေတဲ့စေယုံအဆောက်အဦ34လုံးကိုဝင်ရောက်ဆင်းနှင်းမှုကနေ methamphetamine 256 ကီလိုနဲ့ဘိန်းစိန်ကီလိုဂရမ်120ဖမ်းမိရတယ်လို့မြန်မာစစ်တပ်ကြေညာချက်ကိုဖော်ပြထားပါတယ်။ဖမ်းဆီးရမိတဲ့ထဲမှာရာနဲ့ချီတဲ့ essence နဲ့ diesel series costic soda 8950ရေခဲတက်တာ22လုံး generator set 12လုံးအပြင်ကဖိန်းနဲ့တခြားဓာတ်ပစ္စည်းအများအပြားပါဝင်ကြောင်းလည်းဖော်ပြပါတယ်။ကုတ်ခိုင်မြို့နယ်ထဲမှာပြီးခဲ့တဲ့ဒုံဒါရုံကပဲဒေါ်လာ54သန်းတန်တန်ဖိုးရှိတဲ့မူရစီဝါတွေဖန်ဆင်းရမိခဲ့ပါတယ်။
ဒါတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ခုကြောင်းလင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျ။အခုတော့သတင်းလွှာတွေကိုစတင်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လုံခြုံရေးအာမခံချက်မရှိဘဲနေရပြန်ပို့မဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နှစ်နိုင်ငံပိုင်နေမိတ်နေမိတ်ထဲမှာပိတ်နေတဲ့ဒုက္ခသည်6,000ကျော်ကမနေ့တနင်္လာနေ့ကဆန္ဒပြခဲ့ကြပါတယ်။ဒုက္ခသည်ရဲ့ဆန္ဒမပါဘဲနေရရင်းကိုအတင်းပြန်ပို့မဲ့အစီအစဉ်အတွက်ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကလည်းတုံ့ပြန်ထားပါတယ်။အကြောင်းစုံကိုမိုက်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာဘက်ကိုပြန်ပို့မဲ့ပထမဆုံးရိုဟင်ဂျာဒုက္ခသည် 8,032 ဦးအမည်စင်းကိုပြီးခဲ့တဲ့သတင်းဘက်ကဒါကာမြို့တော်ကိုရောက်ရှိခဲ့တဲ့မြန်မာပြည်ထောင်ဝင်ကြီးဒုပိုချုပ်ကြီးကျော်ဆွေကိုဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးကတောက်ကြနေကတရားဝင်ပေးရခဲ့တာပါ။အဲ့ဒီစင်းထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်သူပိုင်ကိုပိုင်အငင်းပွားနေတဲ့နေဆက်ရှိတမ်ဘရူဒေတာမှာပြိမိနေတဲ့ရိုဟင်ဂျာဒုက္ခသည်6,500ကျော်လဲပါဝင်တာပါသူတို့ကိုပြန်မပို့ခင်မှာမြန်မာအစိုးရအနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အခွင့်အရေးတွေကိုအာမခံချက်ပေးဖို့အပါအဝင်သူတို့တောင်းဆိုချက်တွေကိုလိုက်လျောပေးဖို့အဲ့ဒီဒုက္ခသည်တွေကစနေနဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ဆန္ဒပြပွဲတွေမှာတောင်းဆိုခဲ့ကြပါတယ်သူတို့ရဲ့တောင်းဆိုချက်6ချက်ကိုဆန္ဒပြဦးဆောင်သူတဦးကအင်္ဂလိပ်ဘာသာနဲ့ပထမဖတ်ပြပြီးဘင်္ဂါလီဘာသာနဲ့တောင်းဆိုခဲ့ပါတယ
်ဘင်္ဂလားဒေ့ရှ် UNEUUNHCR OIC HRW US
တို့ပြောတာကဘင်္ဂလားဒေ့ရှ်ကုလသမဂ္ဂ EU UNHCR OIC WHO USA နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေကိုရိုဟင်ဂျာတွေကိုနေရရင်ပြန်ပို့ဆောင်ရေးသဘောတူညီချက်ယူရမှာနဲ့ပေါ်ဆောင်မှုမှာပါဝင်ပတ်သက်ဖို့တောင်းဆိုပါတယ်လို့အင်္ဂလိပ်လိုပြောသွားတာပါဒီအချက်တွေအပြင်သူတို့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုနေရရင်ပြန်မပို့ခင်ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရဖို့ရိုဟင်ဂျာတွေကိုနိုင်ငံသားတွေဖြစ်ပြန်လက်ခံဖို့ရိုဟင်ဂျာတွေပိုင်ဆိုင်ခဲ့တဲ့လင်မြေနဲ့ခြေရာတွေကိုပြန်လည်တည်ဆောက်ပေးဖို့ဖြတ်စည်းခံခဲ့ရတဲ့အိုးအိမ်နဲ့မြေယာတွေအတွက်အယောကြေးပေးဖို့တိမ်းဆီးခံထားရတဲ့လင်မြေတွေကိုပြန်လည်ပေးအပ်ဖို့ရခိုင်ပြည်နယ်မှာနိုင်ငံတကာမီဒီယာတွေနဲ့လူ့ခွင့်ရေးအုပ်စုတွေကိုတွားရောက်ခွင့်ပြုဖို့ဆန္ဒပြသူတွေကတောင်းဆိုထားတာဖြစ်ပါတယ်တမ်ဘရူဒေတာမှာပြိမိနေတဲ့ဒုက္ခသည်6,500ကျော်ကိုအရင်ဆုံးပြန်ပို့ဖို့ကိစ္စကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကနှစ်နိုင်ငံပြည်ထောင်ရေးဝန်ကြီးတွေရဲ့ဓာကာမြို့တွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကလည်းပြည်ထောင်ရေးဒုဝန်ကြီးဦးအောင်စိုးကနေအဲ့ဒီဒေတာကိုတွားရောက်ပြီးဒုက္ခသည်တွေပြန်လာဖို့တွားရောက်ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လအနည်းငယ်ကတော့မြန်မာလုံခြုံရေးတပ်တွေကနေဒုက္ခသည်တွေကိုချိန်ချောက်မှုတွေရှိခဲ့တယ်လို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်သတင်းတောက်တွေကိုပြောပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီးကတော့ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်အစီအစဉ်မရှိဘဲမြန်မာဘက်ကိုအတင်းကျပ်ပြန်ပို့ဖို့ဖြစ်နိုင်ခြေရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စိုးရိမ်မကင်းဖြစ်မိကြောင်းပြောပါရယ်ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနေရဲ့အတင်းကျပ်ပြန်ပို့ခံရမယ့်အခြေအနေကိုတော့ကုလသမဂ္ဂအနေနဲ့စိုးရိမ်မိကြောင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကအီးမေးလ်ကနေတဆင့် VOA ကိုတုံ့ပြန်ခဲ့ပါရယ်အထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌမေရိုစလော့ဖ်လာဂျက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်တို့ပြီးခဲ့တဲ့သတင်းဘက်ကနယူးယောက်မှာရိုဟင်ဂျာအရေးဆွေးနွေးစဉ်ကလည်းနေရရင်ပြန်ပို့ရေးမှာလုံခြုံစိတ်ချရဖို့အရေးကြီးတဲ့အကြောင်းလဲနှစ်ဖက်စလုံးတို့ကတသဘောတည်းခံယူတဲ့အကြောင်း UNGA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘရန်ဒန်ဘာမာကသတင်းတောက်တွေကိုအခုလိုပြောပါတယ်
On the Rohingya issue, the president praised Bangladesh for its generosity as a host country. The President and Foreign Secretary agreed that the Rohingya people need the international community's protection.
Rohingya ရင်းနဲ့ပတ်သက်ပြီးတော့ဒုက္ခတွေကိုလက်ခံခဲ့တဲ့ Bangladesh နိုင်ငံကိုအထွေညီလာခံဥက္ကဋ္ဌကချီးကျူးစကားပြောခဲ့ပါတယ်။နိုင်ငံတကာရဲ့အကာအကွယ်ပေးမှုနဲ့ထောက်ခံမှုကို Rohingya တွေအနေနဲ့လိုအပ်တဲ့အကြောင်းလဲထွေထွေညီလာခံဥက္ကဋ္ဌနဲ့နိုင်ငံသားရေးအတွင်းဝင်တို့ကနေသဘောတူညီခဲ့ကြပြီးတော့ဒီလိုချေကွဲပေါ်ရာလူသားဘေးဒုက္ခနဲ့ပတ်သက်ပြီးထပ်မံလှုပ်ဆောင်ပေးဖို့လိုအပ်တာတွေအများကြီးရှိနေတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့ရေးမှာဘေးအန္တရာယ်ကင်းရှင်းပြီးတော့လုံခြုံရေးလဲစိတ်ချဖို့လိုအပ်တယ်ဆိုတာကိုလည်းသူတို့အခုဆွေးနွေးခဲ့ကြပါတယ်
။ဒီကနေ့အင်္ဂါနေ့မှာနှစ်နိုင်ငံအစ်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲမှာလဲတမ်ဘရူဒေတာမှာပိတ်မိနေတဲ့ဒုက္ခတွေရိမြန်မာဘက်ကိုပြန်ပို့ရေးကိစ္စဆွေးနွေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကယ်ဆယ်ရေးနဲ့ဒုက္ခသည်များပြန်လည်နေရာချထားရေးကော်မရှင်နာမိုဟာမက်အဘူကလမ်ကတနင်္လာနေ့ကရိုက်တာသတင်းဌာနကိုပြောပါရတယ်။ဒါပေမဲ့ရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့တဲ့မြန်မာအရာရှိအတော်များများကတော့ဒီကနေ့ဆွေးနွေးပွဲကိစ္စကိုတော့သူတို့သတိမထားမိကြောင်းတုံ့ပြန်ခဲ့ကြပါရဲ့ရှင်
။မတ်အင်ဂျင်နဲ့ပြုတ်ပြသွားတာဖြစ်ပါရခင်ဗျာ။တို့ရရှိမြန်ခင်ဗျာ2016ခုနှစ်အောက်တိုဘာလတုန်းကပြင်ဆင်လိုက်တဲ့ငင်းစုစီဆိုပြီးတော့လူတီများတဲ့ဥပဒေကိုထပ်မံပြင်ဆင်နိုင်မှုအတွက်အမျိုးသားလှုပ်တော်မှဥပဒေချမ်းကော်မတီကမနေ့တုန်းကထပ်မံပြီးတော့တင်ပြခဲ့ပါရတယ်။မူလဒီစဲဥပဒေထက်ပုံမှန်တစ်ခုထပ်တိုးပြီးတော့တင်ပြတဲ့အပြင်စီတန်းလှည့်လေဆန္ဒပြသူတွေအနေနဲ့ဆန္ဒပြပွဲရဲ့ကုန်ကျစရိတ်ခံသူကိုပါတင်ပြမယ်ဆိုတဲ့အချက်တွေပါရှိလာပါတယ်။အဲ့ဒီကိစ္စအပေါ်သုံးသပ်မှုတွေလည်းအမျိုးမျိုးထွက်ပေါ်နေပါတယ်။ဒီအကြောင်းကိုရန်ကုန်အခြေစိုက် VOE သတင်းတောက်မေခါကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဒီဥပဒေဟာအရင်သမရာဟောင်းဦးသိန်းစိန်လက်ထက်2011ခုနှစ်တုန်းကရေးဆွဲခဲ့တာဖြစ်ပြီးလူအခွင့်အရေးစံချိန်တွေနဲ့မကိုက်တာကြောင့်ဝေဝံမှုတွေရှိခဲ့ပါတယ်။ဒါကို NLD အစိုးရလက်ထက်2016အောက်တိုဘာမှာပြန်လည်ပြင်ဆင်ရေးဆွဲပြဋ္ဌာန်းခဲ့တာပါ။အဲ့ဒီဒီဇယ်ဥပဒေကျင့်သုံးနေတာနှစ်နှစ်မပြည့်ခင်မှာပဲဒုတိယအကြိမ်ပြန်လည်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်ဒေါက်တာမြတ်ညာနာဆိုးကဖေဖော်ဝါရီ19ရက်နေ့မှာလွှတ်တော်ကိုအခုလိုတင်ပြလာတာဖြစ်ပါတယ်
။ဘယ်လိုအခြေခံဥပဒေပုံမှန်354မှာဖော်ပြထားတဲ့ပြဋ္ဌာန်းချက်များအရာနိုင်ငံသားတိုင်းဒီနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာရေးသို့မဟုတ်ဤသူတို့၏ကိုခြင်းတရားအကျိုးငှာပြဋ္ဌာန်းထားသည့်ဥပဒေများနှင့်ဆန့်ကျင်ခြင်းမရှိဘဲငင်းကြစွာစုဝေးခြင်းနှင့်စီတန်းလှည့်လည်ခြင်းကိုအသုံးပြုနိုင်ရန်ရည်ရွယ်ပြီးတော့ငင်းကြစွာစုဝေးခြင်းနှင့်ငင်းကြစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေဖြင့်အပိုက်6ပိုက်နှင့်ရေးဆွဲတင်သွင်းထားပါသည်ဒီဥပဒေချမ်းကိုမြို့သားလွှတ်တော်ကြီးကလက်ခံဆွေးနွေးပေးနိုင်ပါရန်လေးစားစွာအဆိုတင်သွင်းရပါတယ်ခင်ဗျာ
လက်ရှိပြင်ဆင်ဖို့လှုပ်ဆောင်နေတဲ့တင်လာတဲ့ဥပဒေချမ်းမှာဥပဒေပုံမှန်တစ်ခုထပ်တိုးတင်ပြထားပါတယ်ပြင်ဆင်မဲ့အချက်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုလည်းဥပါမျိုးသိန်းကို VOA ဘက်ကဆက်သွယ်မေးမြန်းလာမှာတော့သူကပြင်ဆင်မဲ့အချက်တွေကအချက်အချို့ကိုအခုလိုပြောပြလာတာပ
ါဟိုညဉ့်ညသာစူဝေးခြင်းနဲ့ညဉ့်ညသာစီတန်းလက်လက်ချင်းဆိုင်ရာဥပဒေပုံမှန်လေးပုံမှန်ခွဲကကြီးကိုဥပါတိုင်းအသာထိုးရမည်ဒီမှာအထူးရမည်ဆိုတဲ့ဥစ္စာမှာခံမှန်းကုန်ကြသည်နှင့်ကုန်ကြခံမည်ပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းပေါ့ငင်းညာသာစူဝေးခြင်းနှင့်ငင်းညာသာစီတန်းလက်လက်ခြင်းဆိုင်ရာဥပဒေအခန်းခုနှစ်ပြည့်မှုနှင့်ပြည့်တတ်များကောင်းစဉ်ဤအောက်တွင်ပုံမှန်18ပြည့်အောက်ပါတိုင်းဖြစ်စေရမည်မိသူမဆိုးနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရအေဂျင်တာရရေးနှင့်ပြည်သူတို့ဤကိုခြင်းတရားအချို့တို့ကိုပြည်ပြားစေရန်အကြံဖြင့်ဖြစ်စီထို့သို့ပြည်ပြားတန်ရာသောအခြေအနေဖြစ်နိုင်ကြောင်းတိရနဲ့ဖြစ်စီငွေသို့မဟုတ်ပစ္စည်းကိုတော်၎င်းအခြားနည်းလမ်းတစ်ခုခုကိုတော်၎င်းသုံးဆွဲ၍တူတူအားချင်းချင်းစွာဆွေးခြင်းနှင့်ချင်းချင်းစွာစီတန်းလက်လက်ခြင်းပြုအောင်သုံးဆွဲခြင်းတွေးဆောင်ခြင်းဖျားယောင်းခြင်းတို့မဟုတ်တိုက်တွန်းခြင်းကိုပြုကြောင်းပြစ်မှုထင်ရှားစေရင်ခံရလျင်သုံးနှစ်တည်းမပိုသောထောင်နှံချမှတ်ရမည်အပြင်ဝေဒန်လည်းချမှတ်နိုင်သည
်အခုလိုကုန်ကြစိတ်တင်ပြဖို့တောင်းဆိုတာနဲ့ပတ်သက်လို့လူငယ်နဲ့လူမှုဘဝဖော်ဆောင်ရေးစင်တာကအမှုဆောင်ကိုတက်ဆွေဝင်းကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်။တို့တွေလုံကြတဲ့ဒီဆန္ဒပြပွဲတွေဒီလှူရှားမှုတွေအကုန်လုံးကကျွန်တော်အဆွေရှိခံနိုင်တယ်။ဒီအလှူရှင်ဖွဲ့စည်းရေးရှိတယ်ဆိုလို့ရှိရင်ဒီဖွဲ့စည်းရေးကျွန်တော်အမြဲတမ်းပြန်ပြီးတော့ financial တော့ပို့ပေးတာမျိုးတွေပြောလို့ရှိရင်တပ်ပါတီ auditor ဝင်တာမျိုးတွေကျွန်တော်အမြဲတမ်းလုပ်လို့ရတာလည်းရှိတယ်။ဒီရဲဘက်ဖွဲ့စည်းရေးဘက်ကတော့အဲ့ဒီပတ်သက်ပြီးတော့ငွေကြေးနဲ့ပတ်သက်ပြီးတော့အမြဲတမ်းဆီစဉ်ခံနိုင်တဲ့ဖြစ်နေရှိတယ်။သို့တော့တာမျိုးကြီးရည်တည်ရမယ်ဆိုတော့ကျွန်တော်လည်းလုံးဝလက်မခံနိုင်ဘူး။သဘောလည်းမကျဘူးဒါကြီးက အဓိပ္ပာယ်မရှိဘူးလို့ကျွန်တော်ယူဆတယ်။ဒါမျိုးဒီငွေကြီးဖိဖိမှုကိုထိန်းချုပ်ချင်တယ်ဆိုလို့ရှိရင်တော့တမူတီသိချင်တယ်ဆိုလို့ရှိရင်တော့ဒီတခြားသောအမည်တစ်ခုခုနဲ့ဆိုးရအနေနဲ့ဆစ်ဆေးပိုင်ခွင့်ဒီပက်ရှိဖိနေသူအနေနဲ့ဆစ်ဆေးခံပိုင်ခွင့်ရှိရမယ်ဆိုတဲ့ဟာမျိုးတော့တတိယပုံနဲ့ထည့်တယ်ဆိုတာမျိုးဆိုလို့ရှိတော့ဟိုအနေနဲ့လူမြင်ကောင်းမယ်ထင်တယ်။အခုလိုပုံစံမျိုးကြီးကကျွန်တော်တို့တော့မကြပါဘူး။
လက်ရှိဒီဇယ်ဥပဒေမှာတော့ပုံမှန်28ခုပါဝင်ထားပြီးအခန်း၈ခန်းပါဝင်ထားတာပါတနင်္လာနေ့ကတင်သွင်းလာတဲ့ဒီဥပဒေချမ်းကိုလွှတ်တော်အနေနဲ့ကြားနာမှုတွေဘယ်တော့ပြုလုပ်မယ်ဆိုတာမသိရသေးသလိုဒီဥပဒေချမ်းကိုလွှတ်တော်မှာဆွေးနွေးပြည့်တဲ့အခါအတီဖြစ်မယ်မဖြစ်ဘူးဆိုတာလည်းအတိအကျမသိနိုင်သေးပါဘူးရှင
်မမ်မီခပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံတင်နေရတော့ဒီလောက်ပါပဲအခုတော့နိုင်ငံတကာနဲ့ဒေတာရင်းတင်နေဆက်ပါမယ်American ဈေးကွက်ထက်ကိုတမနီနဲ့အလူမီနီယံတပ်ထုတွေဈေးပေါပေါနဲ့လှည့်ဝင်နေတာကိုရှော့ချနိုင်ရေးအတွက်ဆောင်ရွက်နေတဲ့ကိစ္စတွေကို American ကုန်သွယ်ရေးဌာနကသမ္မတ Donald Trump ကို February 16ရက်နေ့ကအကြံပြုခဲ့ပြီးတဲ့နောက် American ကအခွန်တိုးကောက်တာတွေတွင်းကုန်ကိုတာတက်မှတ်တာတွေမလုပ်ပါနဲ့လို့တရုတ်ကတိုက်တွန်းလိုက်ပါတယ်။ကွန်ပစ္စည်းတွင်းကုန်တိုးကောက်မဲ့အလားအလာတွေပေါ်American နိုင်ငံကိုတမနီနဲ့အလူမီနီယံတင်ပို့နေတဲ့တရုတ်နိုင်ငံတွေမှာတခြားနိုင်ငံတွေကလည်းစောင့်ကြည့်နေပါတယ်။တကယ်လို့ American ဘက်ကအခွန်တိုးကောက်ခဲ့ရင်ဘလို့တက်ရောက်မှုတွေဖြစ်လာနိုင်မှာတလဲ VOE သတင်းတော် Victor Vita ရဲ့သတင်းကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
American နိုင်ငံတဲကိုတရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေတင်သွင်းနေတဲ့သမနီနဲ့အလူမီနီယံပမာဏကိုတိတိတတ်တာရှော့ချနိုင်မှုအတွက်နိုင်ငံအလိုက်တွင်းကုန်အခွန်တက်မှတ်ဖို့နဲ့တင်သွင်းမှုကိုတာတွေတက်မှတ်ဖို့ American ကုန်သွယ်ရေးဌာနကသမ္မတ Donald Trump ကိုတောက်ချနေကအဆိုပြုတင်သွင်းခဲ့ပါတယ် American ဈေးကွက်ထဲကိုသမနီနဲ့အလူမီနီယံတွေဈေးပေါပေါနဲ့လှည့်ဝင်နေတာကန့်သတ်နိုင်ရေးအတွက်ကုန်သွယ်ရေးဌာနရဲ့အကြံပြုချက်နဲ့အညီဘလို့အရေးယူဆောင်ရွက်မယ်ဆိုတာကိုသမ္မတ Trump ကဧပြီလမတိုင်ခင်မှာဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်တရုတ်နိုင်ငံကတော့ American ရဲ့ဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအပေါ်တက်ရောက်မှုရှိလာတဲ့ဆိုရင်တရုတ်ကသူ့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်သွားမယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။ဒါအပြင် American အနေနဲ့သွင်းကုန်အခွန်တိုးကောက်တာ၊သွင်းကုန်ကိုတာတတ်မှတ်တာမျိုးတွေကိုထိမ့်ပါလို့လည်းတိုက်တွန်းခဲ့ပါတယ်။ American သမ္မတအနေနဲ့ဘလို့တတ်မှတ်ချက်တွေချမှတ်မလဲဆိုတာကိုတရုတ်နိုင်ငံနဲ့မကတမနီနဲ့အလူမီနီယံတင်သွင်းနေကြတဲ့တခြားနိုင်ငံတွေအားလုံးကစောင့်ကြည့်နေကြတယ်လို့ IHS Global Insights ကစီးပွားရေးပညာရှင် Rajiv Biswas က VOA ကိုပြောပါတယ်
What is unknown at the moment is how the tariffs would be applied if they are indeed decided to go ahead with that.
ရောစဲမတိရသေးတာကတွင်းကုန်အခွန်တိုးကောက်မယ်ဆိုလို့ရှိရင်ဘလောက်ကောက်မှာလဲဆိုတာပါ။ရောစဲဆွေးနွေးနေကြတဲ့အတိုင်းဆိုလို့ရှိရင်24ရာခိုင်နှုန်းအခွန်သတ်မှတ်ကောင်းသတ်မှတ်နိုင်ပါတယ်။ဒါပေမဲ့တွင်းကုန်အခွန်တိုးကောက်မှုကအမေရိကန်ကိုတမနီတင်ပို့တဲ့နိုင်ငံတိုင်းအကျုံးဝင်မှာလား။ဒါမှမဟုတ်မြန်မာတဲ့အခွန်နှုန်းထားတွေပေးစရာမလိုအောင်အခွန်ကင်းလွတ်ခွင့်ပေးထားတဲ့နိုင်ငံတွေကိုပဲပြစ်မှတ်ထားပြီးတော့တိုးကောက်မှာလားဆိုတာမသေးကြပါဘူး။အဲဒါကြောင့်ဘလို့အခွန်တိုးမြင့်တက်မှတ်မှာလဲတကဘာလုံးကရောဘလို့တုံ့ပြန်မှာလဲဆိုတာသိပြီးတော့အရေးကြီးပါတယ်။အမေရိကန်ကိုတမနီအမြောင်များတင်ပို့နေတာကကနေဒါပါ။အမေရိကန်ကစုစုပေါင်းတင်သွင်းတဲ့တမနီပမာဏရဲ့16ရာခိုင်နှုန်းရှိပါတယ်။ဘရာဇီးလ်၊တောင်ကိုရီးယား၊မက္ကဆီကိုစသဖြင့်တမနီပမာဏတော်တော်များများပို့နေကြတဲ့နိုင်ငံတွေရှိပါတယ်။တကယ်တော့တရုတ်ကအမေရိကန်ကိုတင်ပို့တဲ့တမနီပမာဏက100ရာခိုင်နှုန်းလောက်ပဲရှိတာပါ။ဒါကြောင့်တရုတ်ဘက်ကပြောနေတာနဲ့တကယ်တမ်းသူတို့တင်ပို့နေတာနဲ့ပမာဏကမမျှပါဘူး
။အမေရိကန်ကိုတင်သွင်းတဲ့ဆိုလာပြားတွေနဲ့အဝိချော်ဇက်တွေအပေါ်2018ခုနှစ်ဇန်နဝါရီလကုန်ပိုင်းကပဲသွင်းကုန်အခွန်တွေကိုတိုးမြင့်စီးကျက်ခဲ့တဲ့အတွက်ဆိုလာပြားနဲ့အဝိချော်ဇက်တွေအဓိကတင်ပို့နေတဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ဘက်ကအကြီးအကျယ်ကန့်ကွက်ခဲ့ကြပါတယ်။အဲ့လိုကုန်သွယ်ရေးဆိုင်ရာသဘောထားကွဲမှုတွေကကမ္ဘာစီးပွားရေးအလားအလာကိုပါတက်ရောက်မှုရှိတယ်လို့စီးပွားရေးပညာရှင် Rajiv Biswas ကသုံးသပ်ပါတယ်။
Well, I certainly think we're facing a year when trade frictions could be one of the big threats to the global economic outlook. The world economy.
အခုနှစ်စီးပွားရေးလာလာမှာကုန်သွယ်ရေးဆိုင်ရာသဘောထားကွဲလွဲမှုကအဓိကချင်းချောက်မှုကြီးတစ်ခုလို့ဖြစ်နေတာနဲ့ရင်ဆိုင်နေရပါတယ်။လောလောဆယ်ကမ္ဘာစီးပွားရေးကအခြေအနေတော်ကောင်းပါတယ်။ဒါပေမဲ့ဒီနှစ်အတွက်စိုးရိမ်စရာကိစ္စတစ်ခုကကုန်သွယ်ရေးဆိုင်ရာပြည်ပကတွေတိုးလာတဲ့ကိစ္စပါ။လွတ်လပ်တဲ့ကုန်သွယ်မှုကကမ္ဘာကုန်သွယ်ရေးနဲ့ကမ္ဘာစီးပွားရေးကိုတိုးတက်စေတယ်ဆိုတာစီးပွားရေးသုံးသပ်ချက်တော်တော်များများအရမြင်ခဲ့သိခဲ့ရပြီးပါပြီ။တကယ်လို့အမေရိကန်ကတမနီနဲ့အလူမီနီယံတွင်းကုန်အခွန်တွေကိုစီးကျက်မယ်ဆိုလို့ရှိရင်တခြားနိုင်ငံတွေကလက်တော့ပြန်ဆောင်ရွက်မှုတွေရှိလာနိုင်ပါလေ
။အမေရိကန်ပြည်ထောင်စုအနေနဲ့ကိုဂျိုးဂျီဝါရာနဲ့တွင်းကုန်အခွန်တွေတတ်မှတ်ကောက်ခံမယ်ဆိုရင်မချေနှက်တဲ့နိုင်ငံတွေဘက်က WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှစိန်ခေါ်မေးခွန်းထုတ်တာတွေရှိလာနိုင်တယ်လို့လည်းသူကပြောပါရယ်။အမေရိကန်ကတမနီနဲ့အလူမီနီယံတင်သွင်းတဲ့နိုင်ငံတွေအပေါ်
တွင်းကုန်ကွန်ကောက်ခံမဲ့ထဲမှာဘယ်နိုင်ငံတွေကိုချွင်းချက်ပေးမလဲဆိုတာသမ္မတထရမ့်ကသာဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတင်ပို့နေတဲ့တမ်မနီနဲ့အလူမီနီယံကုန်ပစ္စည်းတိုင်းအပေါ်တွင်းကုန်ကွန်ကောက်ခံသွားမှာဖြစ်တယ်လို့ဝန်ကြီးဝီလာရော့စ်ကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြမှုကပြီးခဲ့တဲ့2019ခုနှစ်ထဲမှာဒေါ်လာ385ဘီလီယံကျော်အထိရှိခဲ့ပါတယ်ရှင်
။မတ်စုမြတ်မွန်ဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံအနေနဲ့အိုလံပစ်တန်တမန်ရေးအခွင့်အလျောင်းကိုအသုံးချပြီးတော့မြောက်ကိုရီးယားနဲ့အဆင့်မြင့်ဆက်သွယ်ရေးစဖွင့်ပြီးမှအမေရိကန်ဘက်ကလည်းစီးရေးရဖိအားပေးတာတွေရော့ကျလာပါတယ်။တောင်ကိုရီးယားနဲ့ပူးတွဲစီးရေးလက်ကျင့်နာတွေကိုနောက်ဆုတ်ပေးတာအပြင်စီးရေးရရေးယူမှုလည်းလွတ်ဖို့မဟာဗျူဟာလည်းမထားရှိသေးပါဘူးလို့မကြခင်ကထုတ်ပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ပိုင်လိုတာနဲ့အမေရိကန်ဘက်ကစီးပွားရေးဖိအားပေးချင်တာကြောင့်ဒီတန်တမန်လမ်းစာပြန်ပိတ်သွားမှာကိုစိုးရိမ်နေကြတာကို VOA သတင်းတောက် Brian Patton တင်ပြထားတာကိုကိုဝင်းမင်းကနေပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါအခုလို့တောင်မြောက်ကိုရီးယားဆက်ဆံရေးပြန်လမ်းစာပွင့်လာချိန်မှာအမေရိကန်အနေနဲ့လည်းမြောက်ကိုရီးယားနဲ့ဆွေးနွေးလို့စိတ်ရှိလာတာပြတဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမြောက်ကိုရီးယားနဲ့ဆက်သွယ်လမ်းကြောင်းဆက်ဖွင့်တာပြီးကင်ဂျွန်အန်ဘက်ကဆွေးနွေးဖို့အချက်ပြလာမှာကိုနားဆွင့်ထားတယ်လို့ဆိုပါတယ်။အမေရိကန်ဘက်အနေနဲ့အရင်ကဆိုရင်မြောက်ကိုရီးယားနျူကလ িয়ার လက်နက်ဆက်မထုတ်ရေးအောင်ဖိအားပေးတဲ့အနေနဲ့ဒုံးကျည်စမ်းသပ်ပစ်လွတ်တဲ့နေရာလိုမျိုးကိုတည်တံ့ပြစ်မှတ်ထားပြီးတိုက်ခိုက်ဖို့စီးအမာဗျူဟာအကြောင်းပြောခဲ့ရကနေအခုတော့ဆွေးနွေးနိုင်ဖို့သဘောထားပြောပြောင်းလာနေပါတယ်။မြောက်ကိုရီးယားအနေနဲ့လည်းပျုံချန်းဆိုင်းဝါဒီအိုလံပစ်ပွဲမှာဝင်ပါဖို့တောင်ကိုရီးယားနဲ့ညှိနှိုင်းသဘောတူပြီးမှတော့အရင်ပြင်းပြင်းထန်ထန်လှုပ်လာခဲ့တဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကိုဆက်မလို့တော့ပဲရက်ဆိုင်ပေးခဲ့ပါတယ်။အခုလိုမြောက်ကိုရီးယားဘက်ကရှော့ပေးလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကလည်းမြောက်ကိုရီးယားရန်စတယ်လို့ခန်းစားရတဲ့တောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးလေးချင်ကန်းတွေကိုအိုလံပစ်ပွဲနောက်ကြမှာလုပ်ဖို့နောက်ဆုတ်ပေးခဲ့ပါတယ်။အိုလံပစ်ပွဲလာတဲ့အမေရိကန်ဒုသမရမိုက်ပန်ဆာလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆက်မထုတ်ဖို့တရားဝင်ဆွေးနွေးရေးသဘောမတူသေးတဲ့စီးပွားရေးဆက်ဖိအားပေးမှာဖြစ်တယ်လို့အလေးနဲ့ပြောခဲ့ပေမဲ့အလို့သဘောဆွေးနွေးပွဲတွေဆိုရင်တော့ကန့်သက်ချက်မရှိဘဲလမ်းဖွင့်ထားပေးခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့အပတ်တုန်းကပဲအမေရိကန်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ဆူဇန်သွန်ထန်ကလည်းအထက်လွှတ်တော်ဒီပူဂျာနာပွဲမှာအမေရိကန်အနေနဲ့ဒီနျူကလ িয়ার လက်နက်အဆုံးသတ်ရေးအတွက်သက်သက်မတ်မတ်နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့မဟာဗျူဟာမရှိဘဲတန်တမန်ရေးရတာဖြစ်ရှင်းသွားမယ်လို့ထုတ်ပြောခဲ့ပါတယ်။အခုလိုထုတ်ပြောလိုက်တာကအရင်အမေရိကန်စစ်တပ်ဘက်ကပြင်ဆင်ဖို့လုပ်ခဲ့တဲ့ဒီစီးရေးရဖိအားပေးတဲ့မဟာဗျူဟာကြောင့်မြောက်ကိုရီးယားဘက်ကလည်းတွန့်ပြန်တက်ခိုက်လာရင်စစ်ပွဲကြီးတွေဖြစ်လာနိုင်တဲ့အန္တရာယ်ကြီးတာကြောင့်အခုဆိုင်းငံ့ထားပြီးတခြားလက်နဲ့ကြိုးပမ်းမဲ့ပုံပဲလို့ Mansley Foundation အဖွဲ့ကသုံးသပ်သူ Frank Januzzi ကဆိုပါတယ
်ဒီမဟာဗျူဟာကအကြီးအကျယ်သွေးချောင်းစီးတွေမဲ့လမ်းဘက်ဦးတည်သွားနိုင်တာကိုလူတွေစပြီးပိုတိလာတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီတော့ဒီဗျူဟာကနေပြန်နောက်ဆုတ်လာတာပေါ့နော
်ဒါအပြင်တောင်ကိုရီးယားဘက်ကမြောက်ကိုရီးယားစစ်မြေကိုယ်စားလှယ်ဖွဲ့အိုလံပစ်ပွဲလာနိုင်ဖို့ကြိုးပမ်းပေးမှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကလည်းနှစ်နိုင်ငံထိပ်သီးခေါင်းဆောင်အဆင့်ထိတွေ့နိုင်ဖို့တောင်ကိုရီးယားသမ္မတမြောက်ကိုရီးယားကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းတင့်တော်ချိန်မှာအခုလိုတွေ့ဆုံဖို့ဆန္ဒရှိနေပြီးသူက
တောင်နှင်းမြောက်ကိုရီးယားနိုင်ငံဆက်ဆံရေးအနာဂတ်မှာကောင်းလာဖို့မျှော်လင့်ထားပါတယ်။လောလောဆယ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးနိုင်ဖို့နှစ်ဖက်နားလည်ထားမှုပိုအားကောင်းလာနေပါတယ်။အခုကိုရီးယားနဲ့နိုင်ငံခြားဆွေးနွေးပွဲတွေကနေနောက်ပိုင်းမှာအမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲတွေနဲ့နောက်နျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေအထိဆက်ဖြစ်လာစေဖို့မျှော်လင့်ထားပါတယ
်။ဒါပေမဲ့ကင်ဂျွန်အန်အနေနဲ့အမေရိကန်ဝင်တိုက်မှာကိုကာကွယ်ဖို့နျူကလ িয়ার လက်နက်ရှိချားမှဖြစ်မယ်လို့ယူဆထားပြီးဒီကိစ္စရှော့မပေးတင်းခံလာချိန်မှာအမေရိကန်ဘက်ကလည်းခုလိုဆက်မတင်နိုင်အောင်စီးပွားရေးဖိအားတွေဆော့ရှော့မပေးသင့်ဘူးလို့ယုံကြည်နေသေးတာကြောင့်ဒီတောင်မြောက်ထိပ်သီးဆွေးနွေးပွဲကနေချက်ချင်းအပြေမထွက်နိုင်ဘူးလို့ Broken အဖွဲ့ကသုံးသပ်သူ Robert Enhorn ကဆိုပါတယ်
မြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့ဒီနျူကလ িয়ার ကိစ္စဆွေးနွေးဖို့တကယ်ပြင်ဆင်ထားတယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့တောင်ကိုရီးယားအနေနဲ့အခုလိုဆွေးနွေးလုပ်ငန်းစဉ်စဖြစ်လာဖို့အတွက်အကျိုးဆောင်ပေးတာမျိုးတော့ဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လာမယ့်ဧပြီလမှာပြန်စဖို့ပြင်ထားတဲ့ဒီအမေရိကန်တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်ခန်းတွေကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတွေပြန်ဖြစ်စေပြီးနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေပြန်ဆလာကအခုအိုလံပစ်တန်တမန်လမ်းစာပြန်ပိတ်သွားမှာကိုလည်းစိုးရိမ်မိတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။
ဒါကတော့ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ် VOE ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Facebook ကနေအခုနားဆင်နေတယ်လို့မျိုး Internet ဆာမင်နာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချင်တဲ့တပြိုင်နက်တည်းနားဆင်နိုင်ကြပါတယ်ခင်ဗျာ
သ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနှาศင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနန္ဒခေမခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်နန္ဒ6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့အင်ဂါနီမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရပါမယ်အပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော့
နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပြီးနိုင်တဲ့စနစ်လို့ယူဆတယ်လေ။ဘာလို့လဲဆိုတော့
ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာနားဆင်ရမှာဖြစ်ပါတယ်။အဲ့ဒါပြင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
။ရခိုင်ရေးအကြံပေးရမယ်ဆူရာကီယာရဲ့တာဝန်ဟာလွယ်တဲ့အလို့မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်လာဒီယကန်ရေးသားထားတဲ့ဆောင်းပါကိုဘန်ကောက်ပို့သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာဖတ်ရှုရပါတယ်။ရှုပ်ချုပ်ထွေးထွေးတွေဖြစ်ပြီးတဲ့နောက်ဆူရာကီယပ်စီတီရီယာထိုင်ရဲ့နိုင်ငံတကာအကြံပေးအဖွဲ့ဟာမြန်မာနိုင်ငံအတွင်းကလူမှုအတိုင်းအဝန်းနေကြစိတ်မချမ်းမြေစရာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုလက်တွေ့ကြကြအပြေရှာနိုင်ဖို့ဆိုတဲ့ကြီးမားတဲ့တာဝန်ကြီးကိုကြိုးပမ်းဖို့လှုံ့ဆော်နေပါပြီ။မြန်မာအစိုးရဟာနိုင်ငံတကာရဲ့ဝေဖန်မှုတွေဖိအားပေးမှုတွေတစတဲ့စပိုးပြီးတော့ရင်ဆိုင်နေရတဲ့အချိန်မှာသူ့ရဲ့အကြံပေးအဖွဲ့ဟာမြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးတဟဇာတာဖြစ်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေရရှိအောင်အကူအညီပေးနိုင်လိမ့်မယ်လို့ယုံကြည်နေပါတယ်။လွန်ခဲ့တဲ့6လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့နိုင်ငံရဲ့အနောက်ဖက်ခြမ်းဒေသကိုပြန်လည်ငြိမ်းချမ်းမှုရရှိအောင်လှုံ့ဆော်ပေးရမယ်လုပ်ငန်းစဉ်တွေအတွက်သူမရဲ့အစိုးရအဖွဲ့ကိုအကြံပေးဖို့အတွက်ဒီအဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်ဒီဒေသမှာနေထိုင်နေကြတဲ့သူတွေသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်တဲ့မြန်မာမွတ်စလင်ဒုက္ခသည်တတန်းကျော်ဟာအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုးလုံနေကြပါတယ်။ဒါကလည်းဒေါအောင်ဆန်းစုကြည်ကိုကုလတွေးမှုချုပ်ဟောင်းကိုဖီအာနန်ကအကြံပြုခဲ့တဲ့အထက်ကအချက်တစ်ခုဖြစ်ပါတယ်။ကိုဖီအာနန်ဥဆောင်နဲ့လွတ်လပ်တဲ့ရခိုင်ဒေသကအခြေအနေတွေကိုလေ့လာစုံစမ်းတဲ့ကော်မရှင်ဟာတစ်နှစ်လောက်ချိန်ယူပြီးတော့ပြီးခဲ့တဲ့ဩဂုတ်လအတွင်းမှာအကြံပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂကမြန်မာစစ်တပ်ဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကိုပြုလုပ်နေတယ်လို့စွပ်စွဲပါတယ်။ဆူရာကီယာရဲ့အကြံပေးအဖွဲ့မှပါတဲ့အမေရိကန်နိုင်ငံရေးသမားနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဘီလ်ရစ်ချာဆင်ကတော့မြန်မာနိုင်ငံကိုရောက်ရှိပြီးတော့ဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးတွေ့ဆုံချိန်မှာပဲစကားအခြေတင်ဖြစ်ပြီးတော့အဖွဲ့ကနေနှုတ်ထွက်သွားပါတယ်။ရခိုင်သတင်းစုံစမ်းရေးအဖမ်းဆီးခံထားရတဲ့ Reuters သတင်းတောက်နှစ်ယောက်ကိုလွှတ်ပေးဖို့ပြောတဲ့ကိစ္စအတွက်ဖြစ်ပါတယ်။ဒီကိစ္စဟာအကြံပေးအဖွဲ့ရဲ့အတိုင်းအတာကိုကျော်သွားတဲ့လုပ်ရဖြစ်တယ်လို့အဖွဲ့ရဲ့ခေါင်းဆောင်ကမြင်ပါတယ်။ဒါဟာလူသိရှင်ကြားမှုပဲတရားပြောဆိုရမယ့်ကိစ္စဖြစ်တယ်ဒီအကြောင်းသူနဲ့ဒေါ်စုနဲ့ဆွေးနွေးခဲ့တာတွေရှိပါတယ်လို့ဆူရာကီယက်ကပြောပါတယ်။တန်တမန်ဒီကိုရောနိုင်ငံတကာကလာရောက်ကြတဲ့ခေါင်းဆောင်တွေကိုရောသူမကဒီကိစ္စဟာတရားရုံးကဆုံးဖြတ်ပါလိမ့်မယ်လို့ပြောပါတယ်။တရားရုံးကဆုံးဖြတ်ချက်ချပြီးတဲ့အခါမှာတော့သူတို့ကိုအပြစ်ကနေလွတ်ငြိမ်းခွင့်တမရကပေးနိုင်တဲ့အကြောင်းလူတော်တော်များများကဘန်ကောက်ပို့စ်ကိုပြောခဲ့ရတယ်လို့လည်းရေးသားထားပါတယ်။အဖွဲ့အနေနဲ့ပြည်တွင်းကပြည်ပကမီဒီယာတွေပါဒရင်ရယူပေးပို့ခွင့်အခွင့်အလမ်းနေပုံမကောင်းမောင်လှုပ်ဆောင်ပေးဖို့အစိုးရကိုလေးလေးနက်နက်တောင်းဆိုပါတယ်လို့သူကပြောပါတယ်။ဒါမှယုံကြည်မှုရရှိမှာဖြစ်တယ်လို့ပွင့်လင်းမြင်သာမှုကိုအမခံနိုင်ပြီးကော်ဖီအာနန်စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်ထဲမှာလည်းပါဝင်တဲ့အချက်ဖြစ်တယ်လို့ဆူရာကီယက်ကပြောပါတယ်။ဘီလ်ရစ်ချာဆင်နှုတ်ထွက်သွားတဲ့အတွက်သူ့အဖွဲ့ပေါ်ယုံကြည်လေးစားမှုထိခဲ့ရတယ်ဆိုတဲ့အချက်ကိုတော့ဆူရာကီယက်ကလက်မခံပါဘူး။အစိုးရဝန်ကြီးတွေနဲ့ကော်မတီကြီးမှပူးပေါင်းဆောင်ရွက်မှုတွေကောင်းကောင်းမွန်မွန်ရှိနေပါတယ်။ကျွန်တော်တို့ဟာနိုင်ငံတကာအကြိုက်လိုက်ပြောမှာမဟုတ်တလို့မြန်မာအစိုးရကိုလည်းကာကွယ်ပြောဆိုနေမှာမဟုတ်ဘူးစသဖြင့်ပြောကြောင်းရေးသားထားပါတယ်ဆက်လက်ပြီးတော့ Asian Correspondent စာတောင်းမှာ Max Weldon ရေးသားထားတဲ့ဒေါအောင်ဆန်းစုကြည်ဟာလူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝဲမှုနဲ့အပြစ်ရှိနိုင်တယ်ဆိုပြီးတော့ရေးသားထားတဲ့စာအုပ်ကိုကောက်နှုတ်တင်ပြခြင်းပါတယ် ဒေါ်ဆန်းစုကြည်ဟာရိုဟင်ဂျာမွတ်စလင်တွေပေါ်ရက်ဆက်ရုပ်မာတဲ့လုပ်ရက်တွေကိုဟန်တားမှုမပြုလုပ်ခဲ့တဲ့အတွက်လူသားမျိုးနွယ်တွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့အပြစ်ရှိနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းရေးမှူးကပြောတယ်ဆိုပြီးအစချေရေးသားထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဒေါ်ဆန်းစုကြည်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးတင်မဆိုပြီးတော့ပြောဆိုသံတွေထွက်ပေါ်နေချိန်မှာရန်ဟီလီကဒေါ်ဆုကိုလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုနဲ့အရေးယူနိုင်တယ်စသဖြင့်ပြောဆိုလိုက်တာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ။
ခေါ်တဲ့ရပ်ဖက်လူမှုဖွဲ့စည်းရေးအားကောင်းရှင်သန်မှုဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့တစ်ဖက်မှာ CSO တွေဟာဒီမိုကရေစီကိုထိန်းချောင်းပေးနိုင်တဲ့အင်အားစုတစ်ရပ်လည်းဖြစ်ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာအရပ်ဖက်လူမှုဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိနေပါလဲ။ NLD အစိုးရလက်ထက်အရပ်ဖက်လူမှုဖွဲ့စည်းတွေရဲ့အနေအထားနဲ့ကဏ္ဍကိုလမ်းမဲ့အင်္ဂါနေ့ညတိုက်ရိုက်လေလံဆင်ဆင်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြေပို့ထားမယ်ဆိုရင်တိုက်ရိုက်လေလိုက်စစ်စင်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပြေပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923255555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါညဒိုင်းအလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
idiom atongaro.
Pull a fast one.
Pipare, salung banga. P U L L, pulga suera. A, deku. F A S T, fastga, lena, miana. W O N E, wanga, deku, suro. Limianet, deku kugo, lopu, juzare, lo debe yabare. Idiom suret, tobai debe garo. Fast one, lo sui, nipu, lambu, napu, juzare, lo debe yabare.ဒါကြောင့် to pull a fast one idiom ဒီဘက်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှန်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ
Try to pull a fast one
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ idiom 3အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြည့်ရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပြီးပါတော့မယ်အရင်ဆုံးမြမစီဝါရေးကဏ္ဍကိုထုတ်လင့်ပေးပါမယ်မြမလူလူရင်ဆိုင်နေရတဲ့ကုံစင်းနှုံကြီးတဲ့ဒဏ်ရော့ဝါတက်တာဖို့အတွက်ဗန်တုံးနှုံလျှော့ချဖို့ဗန္နာငွေကြေးပိုင်ပြုပြင်ပြောင်းလဲဖို့တေယူပို့ဆောင်ရေးကဏ္ဍမှာပို့ပြီးတော့အဆင်ပြေအောင်လုပ်ပေးဖို့အစရှိတဲ့ကိစ္စတွေကိုအမြန်ဆုံးလုပ်ဖို့လိုတယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါ်မျိုးချစ်စုကပြောပါရယ်။ကုံစင်းနှုံးကြောင်ဘာရီများလုံနိုင်တာရှိပါသလဲ။စီးပွားရေးကဏ္ဍအမျိုးမျိုးမှာနှစ်ပေါင်း40ကျော်လုပ်ကံခဲ့တဲ့အတွေ့အကြုံရှိထားသူဒေါ်မျိုးချစ်စုကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာပြန်လည်တင်ပြလိုက်ပါရယ်ခင်ဗျာ။
ကြားထဲမှာအခုနေတူကပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုံစင်းနှုံကြီးမာတဲ့ပြဿနာပေါ့နော်အရင်အစိုးရအဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေး policy တွေရဲ့မာရွန်းတဲ့ policy တွေကြောင့်လည်းပါမှာပေါ့သို့တော်လည်းအခုဟာတဖြည်းဖြည်းနဲ့ ဟိုတော်တော်လေးကိုလူလူအတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အာကျမမြင်မိတာတော့အခုအဓိကအရေးကြီးဆုံးကဗန်နာရေးစနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပေးနိုင်တဲ့စနစ်လို့ယူဆတယ်လေဘာလို့လဲဆိုတော့တစ်နှစ်ကိုစနစ်ရာဂိုင်းလုံးငွေချေးစနစ်ဖြစ်နေတော့လေအဲ့ဒါကိုတရာဂိုင်းလုံးအထိချမှာပေါ့အဲ့တော့ငါးနှစ်တန်အောင်ထားတော့စီးပွားရေးအောင်မြောင်ကျစားမှာပေါ့အဲ့ဒါအကုန်စင်းလုံးအကြီးမြင့်စေချင်တဲ့အကြောင်းရင်းပဲလေဒါရဲ့
ဒီနေရာမှာဒီအတိုးနှုံးချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့တို့အခက်အခဲရှိမှာပေါ့နော်ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟိုပေါ့အတင်းအဓမ္မတွန်းလုပ်မယ်ဆိုရင်တော့ဟိုပေါ့စီးပွားရေးအရာ policy အရာအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတဲ့စောစောကငါးနှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်ခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့စနစ်ရခိုင်လုံးဖြစ်နေတယ်ဒါဆိုလို့ရှိရင်တဘောက၈နှစ်2019မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ဗောနော်အချိန်ကတိတ်ရှည်ကြာရှည်စွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့တူလုံးဖြစ်တဲ့အတွက်ကြောင့်အလျင်မြန်အများဆုံးချပြီးနိုင်တော့ကောင်းဆုံးပေါ့နော်တရားဂိုင်းလို့ဒီသွားမယ်ဆိုရင်ဦးဦးဆုံးတော့အများကြီးကိုချပြင်ရမှာကျွန်မမြင်တာကတော့အဲ့လိုအလျင်မြန်ပေါ့နှစ်လတစ်ကြိမ်ပေါ့နှစ်လတစ်ကြိမ်နှုံးလောက်ကိုဟလာတစ်နှစ်အတွင်းနဲ့တစ်နှစ်အတွင်းကာလမှာအဲ့ဒီတရားဂိုင်းလို့ဒီရောက်သွားတာကိုလုံနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ဒီကြာရင်
ကျွန်မရဲ့အမြင်ပ
ါဟုတ်ကဲ့ဒီနိုင်ငံငွေလဲနှုံးနေပါလေရောထိခိုက်သွားနိုင်သလားဒီလိုမျိုးအတွန်း
အဲ့မထိခိုက်ပါဘူးမထိခိုက်ပါဘူးဘာမှမထိခိုက်ပါဘူးအဲ့ဒီကိစ္စတွေကကျွန်မမြင်တာကတော့လုံးဝမထိခိုက်ပါဘူးငွေလဲလဲမှုကိစ္စတွေအဲ့တော့တစ်ဖက်ကဒါမှစီးပွားရေးတိုးတက်အောင်မြင်လာမယ့်အတွက်ကြောင့်เนาะဟိုဒီငွေကြေးနဲ့ပတ်သက်လို့ကကျွန်တော်တို့ငွေလဲလှယ်မှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်စီးပွားရေးအောင်မြင်မှာဗမာငွေကခိုင်မာမှုရှိနေမြန်မာနိုင်ငံရဲ့ကြက်ငွေကပိုပြီးမြင့်လာလာမယ်လို့ကျွန်မကတော့သုံးသပ်လို့ရပါတယ
်အစိုးရကနေအတွန်းနှုံချပေးတာအပြင်ဒီကုန်စည်နှုံးမြင့်မာနေမှုတွေကိုရှော့ချပေးနိုင်မယ်တခြားအချက်တွေရောဘာတွေများရှိနိုင်အောင်မလဲခင်ဗျ
နောက်တစ်ခုအကြံပြုပြီးပြောချင်တယ်အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်သွယ်ရေးပါအဲ့တော့ဆက်သွယ်ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာအောင်လည်းပြောပြချင်တယ်လေအဲ့တော့ဟိုနေ့စဉ်ကြက်သိန်း3000လောက်တန်းရီတင်းမှာဆုံးရှုံးနေတယ်လေတယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရတဲ့အတွက်ကြောင့်နေ့စဉ်ကြက်သိန်းပေါင်း3000ဖြစ်တယ်နော်ဟိုဥပမာတစ်ခုနဲ့ပြောပြရမယ်တာရယ်နော်ဩစတြေးလျနိုင်ငံမျိုးပေါ့ TPG ဆက်သွယ်ရေးကုမ္ပဏီကတစ်လကို6500နဲ့သူကအကန့်အသတ်မရှိပေါ့အင်တာနက်လိုင်းနဲ့ဟလာနိုင်ငံခြားပြည်ပကိုနိုင်ငံပေါင်း300ကျော်ပြောလို့ရတယ်။ဒီတွင်ကလည်းမိုဘိုင်းကြိုးလိုင်းနှစ်ခုလုံးကိုအကန့်အသတ်မရှိသုံးနိုင်တယ်။အဲ့အမျိုးဆိုလို့ရှိရင်နိုင်ငံမှာကြက်ငွေကဟိုအန်တီတို့စီးပွားရေးလုပ်နေတဲ့တူတယောက်နေလေအဲ့ဒီပုံစံတိုင်းနှုံနှုံသုံးချလိုက်မယ်ဆိုရင်ကြက်ငွေ350အထက်တစ်လောက်ပေးဆောင်ရမယ်။ဒီအိမ်အောင်တူတို့မဟုတ်စီးပွားရေးကုမ္ပဏီတစ်ခုပေါ့။အဲ့တော့282ရာဂိုင်းနှုန်းမကအဲ့လိုအကြီးမားဆုံးပေးသုံးနေရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အဲ့ဒါအကုန်စည်လုံးကြီးစေတဲ့အကြောင်းရင်းတစ်ခုပဲတာ
ဟုတ်ကဲ့ဒီတခြားဒီဆက်သွယ်ရေးအပြင်တခြားပို့ဆောင်ရေးကဏ္ဍတွေပါလေပါလာမှာပေါ့နော်နောက်ဆက်တွဲရတော့
ပါလာဖို့တာရဲ့ဆက်သွယ်ရေးကကားဆိုလဲဟလာဟို73စီကောင်းတာတွေတွင်းဖို့လို့73စီတွင်းတာတွေတက်ပါဖို့လို့နောက်ပြီးတော့တခါဒီကားနဲ့ပတ်သက်တာလဲမော်ဒယ်မြင့်လာတယ်ဟုတ်လားမလိုအပ်တဲ့အခွန်တွေရှော့ချပြီးတော့ဒီဆက်သွယ်ရေးချုံးမှုရအောင်အဲ့ဒါတွေအတွက်ကိုလေအဲတွင်းဝင်ပြီးပို့အဲ့ဒါပေါ့နောက်ဆုံးကုန်ထုတ်လုပ်မှုအန်ဒီလိုနိုင်ငံမှာဒီလိုဟိုကောင်းတဲ့ brand တွေပေါ့နော်နာမည်ရှိတဲ့ကားကုမ္ပဏီတွေဆက်ကားဆက်ယုံတွေလာပြီးတိစောက်ပြီးတော့အန်ဒီလိုနိုင်ငံမှာဖွင့်ပြဖို့အတွက်ဆိုလေသိကောင်းပါတယ
်ဟုတ်ကဲ့ဒီကုန်စည်နှုံးကြဖို့ဥတီလှုပ်ဆောင်တဲ့နေရာမှာဒီနိုင်ငံတော်အစိုးရနေပြီးအတိုးနှုံးကြအောင်လှုပ်ဆောင်ပေးတာအပြင်တစ်ဖက်ကအခွန်ကိစ္စနဲ့ပတ်သက်လို့ခင်ဗျာ तू ကအကျိုးတရားမှုရှိနေတာအခွန်ရှော့ကောက်တာတော့ဘာလို့ twin ကုန် twin ကုန်ဟိုရှော
့ကောက်တာတော့အတီပြောချင်တာကလိုအပ်တဲ့အခွန်ကိုတိုးညှင့်ကောက်မယ်မလိုလားအပ်တဲ့အခွန်ကိုရှော့ချမယ်အဲ့ဒါဒီလေအများကြီးပြန်လဲစီစစ်သုံးထပ်ဖို့လိုအပ်တာပေါ့ဒါဟုတ်ကဲ့
အဲ့
ဆိုတော့အခွန်ကိစ္စတွေမှာကဟိုပြည်သူတွေကအခွန်ဆိုကြောက်နေကြတာလी
ဟုတ်ကဲ့
နှစ်ပေါင်း20ဟိုနှစ်ပေါင်း3မကပါဘူး50လောက်40ကျော်50လောက်ဝင်းကျင်မှာပဲကလူတွေကအကြောက်တရားနဲ့အခွန်ဒါနဆိုအတန်ကြားတာနဲ့ကြောက်နေကြတာအဲ့ဒါကိုပြည်သူကြားနားလည်အောင်ရှင်းပြဖို့လို့ပြည်သူကြားအတိတရားရှိလာဖို့လေအများကြီးလှုပ်ဆောင်မှုလိုအပ်တာပေါ့အခွန်တွေတိကျကောက်ဖို့အပြင်းထန်ဆုံးပေါ့နော်အကျိုးမြတ်ဟိုအများကြီးကောက်တင်တာတို့တိုင်းပြည်ရဲ့ဒီလိုအများကိစ္စကြမ်းမာကြီးထိခိုက်တဲ့ကိစ္စမျိုးတို့အဲ့ဒီနေရာဒီမှာထုတ်လုပ်တဲ့ကုမ္ပဏီမျိုးပေါ့အများဆုံးအများများတဲ့အဲ့ဒါရဲ့အရက်လုပ်ငန်းဆက်လက်လုပ်ငန်းအဲ့ဒါတွေအခွန်အများကြီးကောက်အောင်ပါပေါ့အ ခုအမြင့်ဆုံးကောက်ချနိုင်မှာတန်းပြီးအတွက်အကျိုးမြတ်ဟိုအမြတ်ဆုံးနေပို့ပြီးရနိုင်မယ်လို့ယုံကြည်တယ်ဘလို့အမြတ်ဆုံးမျိုးလဲဆိုတော့ဒါရယ
်ဒီ
ကရက်လျှော့တောက်မယ်ပေါ့ဆက်လိမ့်မတောက်ဘူးပေါ့နော်ဟု
တ်ကဲ့
နောက်အရင်ကကုန်ထုတ်လုပ်မှုလည်းအများကြီးပါပါတယ်ဒါရယ်အဲ့လိုဟိုအစ်စ်မီတဲ့ကုန်တွေစားသုံးကုန်တွေပေါ့လူသုံးကုန်ရောစားသုံးကုန်ရောဒါတွေထုတ်လုပ်ဖို့သိလိုအပ်တာပေါ့အဲ့ဆိုတော့စီးစနစ်ရှိဖို့စားလိုက်ရင်အဲ့လိုလေအစိတ်ဖြစ်မဲ့ဟာလေးဒီပဲဖြစ်နေလေတိုင်းကြီးတစ်ခုလုံးမှာ
ဟုတ်တယ်အခု
ဒါတို့လည်းတည်ပြီးသားဖြစ်မှာပါအကြောင်းရင်းကအဲ့ဒါပါပဲတာရယ်ဘာဖြစ်လို့ဆိုတော့အဲ့ဒီတက်တာမှဆက်တွေ့ရေးရယ်နော်ကုံတွေ့ရေးရယ်အဲကုံတွေ့ရေးချုံးမြို့ဘူးကဒီပန်နိုင်စနစ်ရယ်ပေါ့နော်ငွေငွေအရင်းကြီးပေါ့အဲ့ဒါတွေကသူကအရေးကြီးဆုံး main check ပဲလေတာရယ်ဆက်တွေ့ရေးရှိရမယ်လမ်းမဆက်တွေ့ရေးကောင်းရမယ်နော်အဲ့လိုလျှက်စင်ကြီးအလုံးလောက်ရရမယ်ပေါ့အဲ့ရက်စင်းကြီးနဲ့ပတ်သက်လို့လည်းတာရယ်စိုးကျိုးတွေလည်းပြန်ကြည့်ရမှာပေါ့ဒီလိုအဲကြောင်မီတို့ရထုတ်လုပ်တဲ့ရက်စစ်တာအားဆိုတော့လုံးဝအားပေးလို့မဖြစ်ပါဘူးအဲ့ဒါတော့သိတယ်အန်တီရဲ့အကြီးဆုံးရက်စစ်တာအားပေးတဲ့စနစ်ပေါ့အဲ့တော့နိုင်ငံတကာမှာကုသလနေအောင်ပြတ်ရတဲ့ဟာမျိုးကြီးနော်နောက်တော့ဒီလေရနေမှာရတဲ့ရက်စစ်တာအားထုတ်လုပ်နေပြီပေါ့အဲ့ဒါလေးကိုဟိုဦးစားပေးလို့ကပူလို့အပ်တာပေါ့တာရယ်
ကျေးဇူးအများကြီးတင်တယ်အခုလို့ဆိတ်ရှိလက်ရှိ
ကျေးဇူးတင်တယ်ပါရယ်အန်တီလည်းပြောခွင့်ရတယ်အများကြီးကျေးဇူးတင်တယ်ပါ
ဒါကတော့ပူဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ Presence Day နဲ့ပတ်သက်ပြီးတော့ကိုအောင်ကတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုရဲ့သမရနေ့ကိုနှစ်စဉ်ဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့မှာကျင်းပပါတယ်ဒီနေ့မှာတော့ဖေဖော်ဝါရီ19ရက်နေ့ကသမရနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ယုံတွေအလုပ်ယုံတွေနဲ့ကျောင်းတွေပိတ်ပါတယ်တကယ်တော့ဟိုရုံကသမရ George Washington ရဲ့မွေးနေ့အဖြစ်နဲ့ဖေဖော်ဝါရီလ22ရက်နေ့မှာကျင်းပခဲ့ရတာကနေ1890ခုနှစ်တည်းကစပြီးနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်လာခဲ့တာပါ
Arkansas ပြည်နယ်ကအထက်လွှတ်တော်မှ Stephen Wallace Trussi ကသမရနေ့အဖြစ်စတင်အဆိုပြုချက်ကိုတော့1896ခုနှစ်မှာသမရ Rutherford B. Hayes ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့ရပါ။အဲဒီတုန်းကတော့သမရရုံးဆိုင်ရာ Washington DC မှာသာအားလည်းရဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။1885ခုနှစ်ကိုရောက်တော့မှသမရ George Washington ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့ရပါ။အ
ဲဒီအချိန်တုန်းကတော့ American ပြည်ထောင်စုအားလည်းရဲ့အဖြစ်နှစ်တစ်ခုနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ Christmas နေ့တွေသာသတ်မှတ်ထားသေးတာပါ။သမရ George Washington ရဲ့မွေးနေ့ဟာလူပုဂ္ဂိုလ်တဦးအတွက်ပထမဆုံးသတ်မှတ်ပေးခဲ့တဲ့နိုင်ငံတော်အားလည်းရဲ့လည်းဖြစ်ပြီးဒုတိယမြောက်ဖြစ်သတ်မှတ်ပေးခံရသူကတော့ Martin Luther King Jr. ပါ။အ
ဲ့ဒီနောက်မှာတော့စစ်တမ်းရောက်မြောက်အမေရိကန်သမရဖြစ်လာတဲ့ Abraham Lincoln မွေးနေ့ဖြစ်တဲ့ February 12ရက်နေ့အတွက်လည်းပူပေါင်းကျင်းပခဲ့ကြပါတယ်။သမရ Lincoln ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလည်းရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပကြပါတယ်။1960ခုနှစ်အရောက်မှာတော့ Illinois ပြည်နယ်အထက်လွှတ်တော်မှ Robert McClory ကသမရ Washington ရဲ့မွေးနေ့မှာကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့သမရနေ့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါဗျ။
1968ခုနှစ်မှာတော့သတင်းပတ်ကွန်ပေးရတဲ့ဆက်ပြီး3ရက်ဇက်တိုက်အားလည်းရရှိအဖြစ်သတ်မှတ်ပြီးတော့တတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလည်းရဲ့အဖြစ် American လွှတ်တော်ကသတ်မှတ်ပေးလိုက်ပါတယ်။အဲ့နောက်မှာတော့သမရ Richard Nixon ကနေလက်မှတ်ရေးထိုးပြီး1982ခုနှစ်ကနေစတင်အတည်ပြုခဲ့ပါတယ
်။သတင်းပတ်ကုန်ရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလည်းရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ဝန်ကလုပ်သားတွေကိုဂုဏ်ပြုရရောက်တဲ့ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုတ်ပြက်ကွက်တာတွေလည်းညှော်နေသွားမယ်ဆိုပြီးတော့ယုံကြည်ထားကြတာပါ။ဒါပေမဲ့လည်းမူရင်းရက်ချက်အခုလိုရရှိပြီးသတ်မှတ်လိုက်တာဟာဒီပုံကိုယ်တွေအပေါ်အလေးနဲ့ထားရမရဘူးဆိုပြီးတော့လဲထောက်ပြကြတာတွေရှိပါတယ်။ဒါပေမဲ့အစိုးရဌာနတွေအလုပ်သမားသမဂ္ဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလဲပိုထွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ်
။အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရက်တွေကတော့ Columbus နေ့အောက်မြွေနေ့တွေဖြစ်ပါတယ်။လွတ်လပ်ရေးနေ့လိုပဲသမရနေ့မှာလည်းပဲမြို့ချစ်စိတ်နဲ့ပြန်လည်အောက်မြွေအထိမ်းအခမ်းအနားတွေကျင်းပကြပါတယ်။အဲ့ဒီရက်မတိုင်ခင်ကလေးကကျောင်းတွေမှာဆိုရင်လေကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါအဝင်သမရတွေရဲ့အောင်မြင်မှုတွေအကြောင်းကိုသင်ကြားပေးလို့ရှိပါတယ်။သမရ George Washington ဟာဘယ်လိုလူမျိုးလဲဆိုတာကိုလည်းပြပြပေးအောင်မက်ကမြူတွေ့ရေ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုသမရဖြစ်ခဲ့တဲ့ George Washington ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားစစ်ဆင်ရေးပြူဟာကိုလည်းသင်ယူခဲ့ပါတယ်။ နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲအဖြစ်တာဝန်အနှံ့ကျင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားစစ်သင်္ဘောကိုတက်ရောက်ခဲ့ပါတယ်
။ British Colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာ George Washington ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ Allegheny တောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာအိုဟိုင်းယိုမြေဝန်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကိုဝင်းကြီးနေဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာအလက်ဂနီတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြချိန်မှာအိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှ်တွေလောက်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလေအမြန်ပြောင်းရွှေ့ပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြတာပါ။
အဲ့ဒီအတွေ့အကြုံတွေကိုရခဲ့ပြီးတဲ့နောက်နှစ်20အကြာ1955ခုနှစ်မှာ Continental လွတ်တော်ကနေ George Washington ကို British Colony နေမီရီကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးတော့ဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့နောက်ပြည်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနည်းပြဟာကိုအသုံးပြုပြီးတော့ပြည်သူ့ရှာတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်အောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအသိမှတ်ပြုခံရတဲ့သူပါ
။သမ္မတ Washington လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွမ်းဆောင်ခဲ့တဲ့သမ္မတတချို့အကြောင်းကိုဆက်တင်ပြလိုပါရယ်။အမေရိကန်ပြည်အောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လိုတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖျက်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ်
။ဒီလိုအမေရိကန်ပြည်အောင်စုကြီးကိုတစုတစည်းတည်းဖြစ်အောင်အထူးကစွမ်းဆောင်ခဲ့တဲ့သူကတော့သမ္မတအီဗရာဟမ်လင်ကွန်ပါ။လွတ်လပ်မှုနဲ့တန်းတူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်တွင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်သမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေကတစ်ခုလည်းဖြစ်ပါတယ်။
လူတိုင်းဟာအလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြာတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးတယ်ဆိုတာကိုလည်းသတိပေးထားပါတယ်။ပြည်တွင်းစစ်ဖြစ်ပွားနေတဲ့အချိန် Pennsylvania ပြည်နယ် Gettysburg မြို့စစ်မေးပြင်တနေရာမှာဒီမိန့်ခွန်းကိုသမ္မတလင်ကွန်ပြောကြားခဲ့တာပါ
။လူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန့်ခွန်းမှာအသက်တစ်ဖန်လွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူ့ပိုင်တဲ့အစိုးရဆိုတာကမ္ဘာမြေပေါ်ကပျောက်ပြက်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမ္မတလင်ကွန်ကပြောကြားခဲ့တာပ
ါအခုတခါဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ
။ဒါအပြင်ဥရိယအများသောအဆောက်အုံတွေရေကူးကန်တွေပန်းချံတွေနဲ့စားကြည့်တတ်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုဒင်းပြေကျက်ပြေမခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆင်ကပြောပါတယ်။
1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အစိုးပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆင်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတသက်တမ်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆင်ကပြောပါတယ်။
တော်ရရှင်တို့ကနားဆင်ကြရတော့ကုအောင်စီစဉ်ပြီးတော့မက်ခင်ဖြစ်တွေးကူညီတင်ဆက်ပေးတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ဖေဗရူလာရဲ့တတိယမြောက်တင်းလာနေ့ကိုအမေရိကန်ပြည်အောင်စုရဲ့သမ္မတများနေ့ဖြစ်သတ်မှတ်ပါတယ်လက်ရှိနဲ့အတိတ်ကအမျိုးသားခေါင်းဆောင်တွေကိုဂုဏ်ပြုခြင်းအထိမ်းအမှတ်နဲ့သမ္မတများနေ့ကိုသတ်မှတ်ကျင်းပတာလည်းဖြစ်ပါတယ်ရှေးဦးတုန်းကတော့အမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington ရဲ့မွေးနေ့ဖေဖော်ဝါရီလ22ရက်1832ခုနှစ်ကိုရည်ညွှန်းပြီးတော့အမေရိကန်ကိုတည်ထောင်သူအနေနဲ့အရှိန်အဝါကြီးမားတဲ့သူဖြစ်သူ့ကိုဂုဏ်ပြုရင်းနဲ့စတင်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်။သ တမရဟောင်းဝါရှင်တန်ကွယ်လွန်ပြီးနောက်တနည်း1800ပြည့်နှစ်ကစပြီးတော့တရားဝင်သတ်မှတ်ထားတဲ့ရက်မဟုတ်ပေမဲ့လည်းပြည်သူတွေကနှစ်စဉ်အောင်မေ့ပွဲဂုဏ်ပြုကျင်းပကြရကနေပြီးတော့1885ခုနှစ်မှာတော့အစိုးရအားလည်းရဲ့အဖြစ်သတ်မှတ်ခဲ့ကြပါတယ်။အဲ့ဒီချိန်ကစပြီးတော့အမေရိကန်ပြည်သူတဝက်ဟာလည်းနောက်တမရတယောက်အတွက်လည်းဒီနေ့ရက်ကိုဂုဏ်ပြုပါတယ်။ဒီကနေ့ခင်မာတော့အမေရိကန်ရဲ့16ရောက်မြောက်သမရအိဗရာဟမ်လင်ကွန်းအတွက်လည်းအမေရိကန်ပြည်သူတဝက်လောက်ကဒီကနေ့ကိုဂုဏ်ပြုကြပါတယ်။ဒါဟာတင့်တော်ရဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဖေဖော်ဝါရီလ2ရက်နေ့1809ခုနှစ်မှာမွေးဖွားခဲ့တဲ့သမရဟောင်းလင်ကွန်းဟာလည်းသမရဟောင်းဝါရှင်တန်နီးတူအမေရိကန်ရဲ့အခြေခံအုံမြင့်နဲ့တိုင်းပြည်ဖွံ့ဖြိုးရေးအပိုင်းမှာလွန်စွာလွှမ်းမိုးခဲ့သူတစ်ယောက်လည်းဖြစ်ပါတယ်။ဗြိတိရှားကိုလိုနီအောက်ကနေပြီးတော့အမေရိကန်လွတ်မြောက်ရေးအတွက်တပုံတက်တွေကိုသမရဟောင်းဝါရှင်တန်ကဦးဆောင်ခဲ့ပါတယ်။လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းနိုင်ငံစည်းပွားရေးအခြေခံအောင်ဆောင်ရွက်ရုံသာမကပဲနဲ့တည်ငြိမ်ပြီးတော့ဥပဒေစိုးမိုးတဲ့ဒီမိုကရေစီအစိုးရစတင်ပေါ်ပေါက်ရေးကိုလည်းစွန့်စွန့်တမန်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။လေးနှစ်တာသမရတန်းနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးမှကိုယ်တော်နဲ့ကိုသမရရာဒူးကနေဆင်းပေးခဲ့ပြီးတော့နောက်သမရထံကိုအာနာကိုငြင်းငြင်းချမ်းချမ်းချောချောမှုမေလွှဲပြောင်းပေးခဲ့တဲ့သမရဟောင်းဝါရှင်တန်ကသူ့နောက်ကနေတက်လာမဲ့အနာဂတ်သမရလောင်းတွေအားလုံးရဲ့အရေးကြီးတဲ့အဆန်းနမူနာဖြစ်ရည်တည်နေစေဖြစ်ပါတယ်။ပြည်တွင်းစစ်ကြောင့်စိတ်ဝမ်းကွဲနေတဲ့အမေရိကန်ပြည်ထောင်စုကိုပြန်လည်စူးစီးပေးနိုင်ခဲ့သူကတော့သမရဟောင်းလင်ကွန်းပဲဖြစ်ပါတယ်။ပြည်တွင်းစစ်နောက်ပိုင်းငြိမ်းချမ်းရေးအာဏာကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရအဖွဲ့အစည်းမှမျှတအောင်ခွဲဝေပေးနိုင်ခဲ့သူလည်းဖြစ်ပါတယ်။အားနည်းတဲ့ဗဟိုအစိုးရလက်အောက်မှာရော့တီရော့ရဲဖွဲ့စည်းထားတဲ့ဖက်ဒရယ်ပြည်ထောင်စုကိုသမရဟောင်းလင်ကွန်းကနေပြီးတော့ခိုင်မာတဲ့ဖက်ဒရယ်ပြည်ထောင်စုအစိုးရအဖြစ်ပေါင်းစည်းမှုဖြစ်တည်စေခဲ့ပါတယ်။ကျွန်းစနစ်ဆိုင်ရာဥပဒေပြောင်းလဲမှုတွေကနေစပြီးတော့ဒီလိုပြောင်းလဲမှုစတင်ပေါ်ပေါက်ခဲ့ရလဲဖြစ်ပါတယ်။ပြည်ရင်းစစ်မတိုင်ခင်ကာလတုန်းကပြည်နယ်တချို့မှာကျွန်းစနစ်ကိုဥပဒေအရခွင့်ပြုထားတာပါ။တချို့ပြည်နယ်တွေမှာတော့ပိတ်ပင်ထားပါတယ်။1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတော့ပုံကန်ထားကြွနေတဲ့ပြည်နယ်တွေရဲ့ကျွန်းစနစ်ဖျက်သိမ်းဖို့လွတ်မြောက်ရေးကြီးညာစာတမ်းကိုသမရဟောင်းလင်ကွန်းထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရပ်ကအစပြုပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ကျွန်းစနစ်ဖျက်သိမ်းရေးအခြေခံဥပဒေပြင်ဆင်ချက်အမှတ်73ကိုဦးတည်စေခဲ့ပါတယ်။အမေရိကန်ပြည်သူတွေလေးစားရတဲ့ကိုကျင့်သိက္ခာနဲ့စန်တန်ဘိုးတွေကိုကိုစားပြုတဲ့သမရဟောင်းဝါရှင်တန်နဲ့သမရဟောင်းလင်ကွန်းတို့ကိုအမေရိကန်ပြည်သူတွေလေးစားဂုဏ်ပြုကြပါတယ်။အမေရိကန်ပြည်အောင်စုရဲ့အခြေခံဥပဒေကိုထိမ့်သိမ်းကာကွယ်စောင့်ရှောက်မယ်ဆိုတဲ့ဂရုသစ္စာကိုဆက်လက်စောင့်တည်တဲ့အတိတ်ကသမရဟောင်းတွေနဲ့အတူလက်ရှိသမရကိုလည်းဒီကနေ့မှကြားရောက်တဲ့သမရများနေ့မှအမေရိကန်ပြည်သူတွေဂုဏ်ပြုကြရလဲဖြစ်ပါရဲ့ရှင
်။မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုးရရဲ့အမြင်သဘောထားတာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ VOA American တန်ကနေအခုအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16လိုင်းဒိုမီတာ19နဲ့လိုင်းဒိုမီတာ24တို့ကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့နားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တဲ့တဲ့ဘက်ကဖလော်ရီဒါထက်တန်းကျောင်းတစ်ကျောင်းမှာလူပေါင်း18ဦးကိုတနက်နဲ့ပြစ်ဒဏ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတနက်ဝင်ယူသူတွေအတွက်နောက်ခံကိုယ်ရေးအချက်လက်တွေကိုတင်းတင်းကြပ်ကြပ်ဆစ်ဆစ်ဖို့ပြည်ထောင်စုအစိုးရရဲ့စူးစမ်းမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထောက်ခံကြောင်းပြောကြားလိုက်ပါတယ်။တနင်္လာနေ့မှာပဲလူ18ဦးကိုတနက်နဲ့ပြစ်ဒဏ်ခဲ့သူနီကိုလတ်စ်ခရုစ်ကို Fort Lauderdale တရားရုံးမှာကြားနာမှုနှစ်ခုပြုလုပ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရွန်ဂျာရီဘေးမတိရံမခဂုံတိတ်ခါရှိကိုဆန္ဒနဲ့အညီဌာနပြန်နိုင်ရေးအတွက်လုံခြုံရေးပအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမြန်မာအစိုးရဘက်ကဖြေရှင်းဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာတန်တမာအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မလေးရှားနဲ့ထိုင်းနိုင်ငံတွေမှာနိုင်ငံခြားသားအလုပ်သမားတွေအတွက်သတ်မှတ်ထားတဲ့စီကံချက်တွေပိုးပြီးတင်းကျပ်လာတာကြောင့်အဲ့ဒီနိုင်ငံတွေမှာလုတ်ကင်နေတဲ့တန်းနဲ့ချီတဲ့အရှိတောင်အာရှနိုင်ငံတွေကရွှေ့ပြောင်းအလုပ်သမားတွေမောင်းထုတ်တယ်လို့ဖြစ်နေပြီးတစ်ဖက်မှာလည်းဒီလိုတင်းကျပ်မှုတွေကြောင့်ဈေးပေါ်တဲ့အလုပ်သမားတွေရဖို့ခက်ခဲလာပါတယ်။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ Corporate Goal Call ရွှေမွေးဟောက်နိုင်ငံဆောင်ပူးတွဲစည်းလေ့ကျင့်မှုတွင်ဒီနှစ်မှာတော့ American Thai နဲ့ Tang Korea တပ်ဖွဲ့တွေပူးတွဲပြီးလေ့ကျင့်ကြပါတယ်။ဒီနှစ်စည်းလေ့ကျင့်မှုအတွင်းတဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်တဲ့အခါဆင့်ရနဲ့စစ်ပစ္စည်းအကူအညီပေးဖို့တုံ့ပြန်နိုင်အောင်လုပ်တဲ့လေ့ကျင့်မှုပါပါတယ်။တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပနေတဲ့အဆောင်အထိအိုလံပစ်ပွဲတော်မှာထိတ်ဆုံးကဘိုးဆွဲနေတာကတော့နော်ဝေနိုင်ငံမှာရွှေ7ခု၊ငွေ9ခု၊ကြေး10ခုနဲ့ဦးဆောင်နေတာဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ ညနေဘက်6:00ကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOU နားဆင်တဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကနဲ့မြန်မာနိုင်ငံကတောတာရှင်များမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မှုပြပါ။
This program has come to you from the Voice of America, Washington.